အိန္ဒိယတရုတ်နိုင်ငံသားနေဆက်တင်းမာမှုအကြီးအကျယ်ဖြစ်ခဲ့တာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကသူ့ရဲ့လွတ်လပ်ရေးနေ့မေခွန်းမှာတရုတ်နိုင်ငံကိုအထူးသတိပေးပြောကြားလိုက်ပြီးအိန္ဒိယမှာကုဒက်ပိုအားကောင်းတဲ့စစ်တပ်ကိုတိဆောက်သွားမယ်လို့ကတိပေးလိုက်ပါတယ်။တင်းမာမှုဖြစ်နေတဲ့နှဖက်နယ်စပ်ဟီမွန်တာဒေသမှာစစ်အင်အားတိုးချဲ့နေတာကိုရင်ညွှန်းရင်းဝန်ကြီးချုပ်မိုဒီကအခုလိုပြောသွားတာပါ။အိန္ဒိယရဲ့အချုပ်အခြာအာဏာကသာအရေးကြီးဆုံးဖြစ်ပြီးအင်းဒီချင်းတွေနဲ့ဆက်ဆံရေးကလုံခြုံရေးနဲ့အပြန်အလှန်ယုံကြည်မှုပေါ်မှာသာမူတည်လိမ့်မယ်လို့ဆိုပါရယ်။ဟိန္ဒူမျိုးသားရေးဝါဒီတူဖြစ်တဲ့ဝန်ကြီးချုပ်မိုဒီကအိန္ဒိယနဲ့နယ်စပ်တင်းမာမှုဖြစ်နေတဲ့ပါကစ္စတန်တရုတ်နဲ့ပတ်သက်ပြီးသူ့မိကွန်းတွေပြောသွားပေမဲ့နိုင်ငံအမည်တွေကိုတော့အတိအကျဖော်ပြသွားခြင်းမရှိခဲ့ပါဘူး။အိန္ဒိယရဲ့ဒီတန့်ခံမြဲမှုကအရေးပါဆုံးဖြစ်ပြီးပြီးခဲ့တဲ့ဇွန်လ15ရက်နေ့ကဟီမွန်တာဒေသကလော့ကဒါမှာကျွန်တော်တို့ဘာတွေလုပ်နိုင်တယ်အိန္ဒိယစစ်သားတွေဘယ်လိုစွမ်းဆောင်နိုင်ခဲ့တယ်ဆိုတာအလုံးမြင်တွေ့ရမှာဖြစ်ကြောင်းမိုဒီကပြောပါတယ်အဲ့ဒီနေဆက်အပြန်အလှန်ပဋိပက္ခအတွင်းအိန္ဒိယစစ်သား20တိဆုံးခဲ့ရပါတယ်နှစ်နိုင်ငံနေဆက်တင်းမာမှုအတွင်းပိုင်နဲ့ဆုံးရှုံးမှုမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောနေပေမဲ့ဂျိုဒူတပ်ပေါ်နေအရာတရုတ်နေဆက်စစ်တပ်တွေဟာအိန္ဒိယကပိုင်နဲ့ကိုကျူးချော်ထားကြောင်းစည်ရေးကြောင်းညင်သူတွေကပြောပါတယ်ခင်ဗျာ